ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အိုဟေကင်တာနာဟာသူ့ရဲ့ဒုတိယနေ့ခီးစဉ်မှာဇန်နဝါရီလအတွင်းကပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်ကိုရောက်ခဲ့ချိန်မှာအစိုးရအဖွဲ့ဝန်ကြီးတွေအပါအဝင်နှစ်ဖက်လူမှုအသံဝန်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ညနေပိုင်းမှာတော့ရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပြီးအင်းစိန်အချင်းထောင်ကိုတွားရောက်လေ့လာခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောခွင့်ရှိသူကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရင်မောင်မောင်ကပြောပြပေးမှာပါ
။လူခွင့်ရေးအခြေအနေတွေလေ့လာဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ရေးထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်တာနာဟာရခိုင်ပြည်နယ်ကိုနေချင်းပြန်ခီးတွားရောက်ခဲ့ပြီးတော့လူခွင့်ရေးအခြေအနေတွေကိုတွားရောက်လေ့လာခဲ့တာပါ။စစ်ပွဲဟိုတယ်မှာရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ကြီးတချို့နဲ့တွေ့ဆုံမှုတွေလုပ်ခဲ့တယ်လို့ရခိုင်တိုင်းဒေသမြတ်တွေ့ရေးပါတီ RNDP ဗဟိုကော်မတီဝင်နှစ်ဦးနဲ့လည်းဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။သူရဲ့ခီးစဉ်တွင်မှာပဲရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေရဲ့ဒုက္ခသည်စခန်းတချို့ကိုလည်းတွားရောက်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောခွင့်ရှိသူဦးဝေဝင်းကပြောပါတယ
်။ဒီနေ့စစ်တွေရောက်ခဲ့ပါတယ်။ဒီနေ့စစ်တွေမှာကျွန်တော်တို့ဒီကဒေသအနာပါနေတွေ့ပါတယ်။တွေ့ပြီးတော့ကျွန်တော်တို့အဲ့ဒီမှာအရင်ကအကောင့်ဒုက္ခဆိုတဲ့IDP ဆက်ခံရောက်ခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ Advanced Security အကြောင်းရောက်ခဲ့ပါ။နောက်အဲ့ဒီမှာအဲ့ဒီရောက်တော့ကျွန်တော်တို့ဒီ RNDP ကကိုယ်စားလှယ်အချို့နဲ့တွေ့ခဲ့ပါတယ်ခင်ဗျာ။ဆိုရင်ရခိုင်ဘက်ကကျွန်တော်တို့ရခိုင်ငံငယ်ကြီးပါတီနဲ့ပေါ့ဒီ RNDP နဲ့တော့တွေ့ပါတယ်ဆိုရင်ဒါပေမဲ့အဲ့ရခိုင် IDP ဆက်ခံအပေါ်မှာလမ်းနေရပြည်နေတယ်ကျွန်တော်ကအလုံးစုံကြီးရမတော်တော့ပါဘူးခင်ဗျာ။
ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာရခိုင်လူမျိုးတချို့ကစစ်တွေဟိုတယ်ရှိမှာမစ္စတာကင်တာနာရခိုင်ပြည်နယ်လာတာကိုစန့်ကျင်ကန့်ကွက်မှုတချို့ကိုလည်းပြုလုပ်ခဲ့တယ်လို့ဒေသခံတွေရဲ့ပြောပြချက်အရသိရပါတယ်။မစ္စတာကန်တာနာကိုအဓိကကန့်ကွက်ကြတဲ့အကြောင်းကတော့ရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးတော့ရခိုင်လူမျိုးတွေထက်မွတ်စလင်ဘာသာဝင်တွေကိုပို့ပြီးတော့အလေးပေးပြောဆိုလေးရှိတာကိုကန့်ကွက်ဆန္ဒပြတာလို့သူတို့ကဆိုပါတယ်။မစ္စတာကင်တာနာရခိုင်ပြည်နယ်ကိုတွားရောက်တဲ့ခီးစဉ်အတွင်းမှာရခိုင်တိုင်းဒေသမြတ်တွေရဲ့ပါတီ RNDP ကဘိုးကော်မတီဝင်နှစ်ဦးဖြစ်တဲ့ဥက္ကမောင်ကြီးဥရွှေမောင်တို့နဲ့တွေ့ဆုံမှုတွေပြုလုပ်ခဲ့ပါသေးတယ်။RNDP နဲ့တွေ့ဆုံချိန်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးပေါ်မှာ RNDP ရဲ့သဘောထားမကြသေးခင်ကပြိပခါတွေဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့သဘောထားမေးမြန်းမှုတွေနဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးစီစဉ်တွေရရှိမှုအပိုင်းတွေကိုလည်းအဓိကထားပြီးဆွေးနွေးမေးမြန်းသွားတယ်လို့ RNDP ဘိုးကော်မတီဝင်ဥက္ကမောင်ကြီးက VOA ကိုပြောပါတယ်
ဒီနေ့လည်းပါရမီတာဖွဲ့စည်းပုံပြင်ဆင်ရေးအပိုင်းတွေပေါ့နော်ကျွန်တော်တို့ပါတီရဲ့ရည်တူချက်ပေါ့နော်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ပါတီရဲ့ခံချက်ပေါ့နော်နောက်ပြီးတော့ဒီပဋိပက္ခအခြေအနေလေးတွေပေါ့နော်ပဋိပက္ခအခြေအနေလေးတွေမှာဒီလိုချင်းတက်တဲ့ပုံစံတွေရဲ့မနေ့ဟိုဇမနီရဲ့အပိုင်းတွေကျွန်တော်ထောက်ပြတာပဲညာအထူးသဖြင့်ဒီလိုချင်းကပ်တဲ့ဒီရခိုင်လူမျိုးတွေဟိုမနေ့လူမျိုးရှိတဲ့တဘောမျိုးဆက်နေချင်းကပ်မှုတွေကိုကျွန်တော်ထောက်ပြတာပဲညာနောက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုပေါ့နော်ဖွံ့ဖြိုးတိုးတက်မှုအတိုင်းအတာနဲ့ပတ်သက်ပြီးတော့ဟိုဒီလိုတက်ကဖွံ့ဖြိုးတိုးတက်မှုအကူအညီတွေပြည်ပကဖြစ်နေလို့ဆိုရင်ဖွံ့ဖြိုးတိုးတက်မှုအကူအညီတွေမရနိုင်ဘူးဆိုတဲ့အမြင်ပေါ့နော်အဲ့ဒီအမြင်လေးအပေါ်မှာကျွန်တော်တို့တတိယအမြင်လေးကိုပြောခဲ့တာပါဗျာ
ညနေပိုင်းမှာတော့ရခိုင်ပြည်နယ်ကနေရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပြီးတော့ညနေ6နာရီလောက်မှာအင်းစိန်ထောင်ကိုတွားရောက်ပြီးတော့ထောင်အနာပိုင်တွေအပါအဝင်ထောင်သားတချို့နဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ဦးဝေဝင်းကပြောပါတယ
်ရန်ကုန်ကညနေ6နာရီပတ်ဝန်းကျင်တော့ရောက်ပါတယ်အခုကျတော့အင်းစိန်အကျဉ်းသားရှုတွေ့ခဲ့ပါတယ်အားတွေ့ရတာပေါ့ခင်ဗျာအင်းစိန်ထောင်ကအနာပိုင်တွေတော့အရင်ဆုံးတွေ့ပြီးတော့မှကျွန်တော်တို့ဒီအင်းစိန်ထောင်ကအကျဉ်းသားရှုနဲ့ကျွန်တော်ပြပါတယ်
လူခွင့်ရဲ့ဒုက္ခစလည်းဖြစ်တဲ့မစ္စတာကင်တာနာရဲ့မနက်ဖြန်စနေနေ့ခီးစဉ်မှာတော့ရန်ကုန်မှာရှိတဲ့တီလဝါအထူးစီးပွားရေးဇုံကိုတွားရောက်လည်လာဖို့ရှိတယ်လို့လည်းဦးဝေဝင်းကပြောပါတယ်။ဖေဖော်ဝါရီလ17ရက်နေ့ကနေ19ရက်နေ့ထိခီးစဉ်အတွင်းမှာကချင်ပြည်နယ်ရခိုင်ပြည်နယ်အပြင်မုံရချင်းနီတူဖော်ရီလုပ်ငန်းတီလဝါရင်းနဲ့စိတ်ကန်းတွေစီမစ္စတာကင်တာနာအနေနဲ့လည်လာဖို့ရှိတယ်လို့လည်းသူ့ရဲ့ခီးစဉ်ကိုတရားဝင်ကြေညာပြောဆိုထားတာပါ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးပြောင်းလဲတွေဟာတာဝန်ပြည်သူတွေအတွက်ဘလောက်အကျိုးရှိသလဲဆိုတာကိုအခုခီးစဉ်မှာလည်လာသွားမယ်လို့မစ္စတာကင်တာနာကခီးစဉ်မစတင်ခင်မှာပြောခဲ့ပါတယ်။မြန်မာနိုင်ငံလူခွင့်ရဲ့အခြေအနေနဲ့ပတ်သက်တဲ့မစ္စတာကင်နာနာရဲ့အစည်းအဝေးကအပြည့်စုံကိုတော့လူခွင့်ရဲ့ကောင်စီမှမတ်လ18ရက်နေ့မှာတင်သွင်းပြောဆိုသွားမှာဖြစ်ပါတယ်ခင်ဗျာ